ဒီကနေ့ဟာအမေရိကန်ပြည်ထောင်စုရဲ့243နှစ်ပြည့်လွတ်လပ်ရေးနေ့ဖြစ်တာမို့အမေရိကန်ပြည်သူတွေဆင်နွှဲနေကြပါတယ်။ဒီနေ့မှာသမ္မတဒေါ်နယ်ထရမ့်ကအစဉ်အလာမဟုတ်ဘဲမိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။ဝါရှင်တန်မြို့တော်ကသမ္မတဟောင်းအီဗရာဟမ်လင်ကွန်ကိုအကုန်ပြုထားတဲ့အစာဦးရှိမှာသမ္မတကမိန့်ခွန်းပြောကြားမယ့်အပြင်သူ့အဆို Salute to America အမေရိကန်ကိုဥညွတ်ခြင်းဆိုတဲ့အခမ်းအနားနဲ့အမေရိကန်ရဲ့စစ်ရေးအင်အားကိုပြသဖို့လည်းပြင်ဆင်ထားပါတယ်။သမ္မတရဲ့ဖိတ်ကြားချက်အရယာယီကာကွယ်ရေးဝန်ကြီး Mark Esper ပူတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့တို့အခမ်းအနားတက်ရောက်မယ်လို့ကာကွယ်ရေးဌာနကတည်ပြပါတယ်။ကြီးရည်လီနဲ့မရင်းကန်တက်တက်အပြင်ကန်းကြီးဆောက်တက်တွေကအစင်းမြင့်အရာရှိကြီးတွေလည်းတက်ရောက်ကြမှာပါ။အမေရိကန်လွတ်လပ်ရေးနေ့ဟာပြည်သူတွေရဲ့လွတ်လပ်မှုကိုအသားပေးတဲ့နေ့ဖြစ်တာမို့အစဉ်အလာအားဖြင့်ပျော်ပွဲရွှင်ပွဲအခမ်းအနားတွေဟာနိုင်ငံရေးကင်းတယ်လို့သမ္မတတွေလည်းမိန့်ခွန်းပြောကြားလေးမရှိပါဘူး။စစ်တပ်ကလည်းကင်းကင်းနေလေးရှိတာပါအခုတော့သမ္မတကရွေးကောက်ပွဲမဲဆွဲတဲ့ပုံစံမျိုးလွတ်လပ်ရေးနေ့အခမ်းအနားတွေကိုနိုင်ငံရေးအရာလုပ်တယ်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်အမေရိကန်ခွန်တန်းပြည်သူတွေရဲ့စရိတ်နဲ့သူ့နိုင်ငံရေးအကျိုးမဲ့အတွက်အခမ်းအနားလို့အမျက်ထုတ်နေတယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကဝေဖန်နေကြပါတယ်သမ္မတစီစဉ်တဲ့လွတ်လပ်ရေးနေ့အခမ်းအနားဟာအမေရိကန်တွေစံတန်ဖိုးထားတဲ့အရာတွေနဲ့မကိုက်တယ်လို့တကူကောင်းဆန်တဲ့သမ္မတရဲ့နိုင်ငံအတွက်အရေးအဆက်ရစရာလုပ်ရဖြစ်တယ်လို့အောက်လွှတ်တော်စစ်ပြန်စစ်မှုတမ်းရေးရာကော်မတီဥက္ကဋ္ဌက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အင်ဂျူတော်ကတော့မျိုးချစ်စိတ်ပြသတဲ့အနေနဲ့အခမ်းအနားလုပ်တာလို့ပြောကြားထားပါတယ်။